တရားစခန်းဖွင့်ဝဲဤတံကမ္မထံကျင့်တဲ့ရှင်တော်ဦးဒီတနေ့ကို၅ချိန်နဲ့စခြင်းပဲပေါ့တနာ ਈ ၅ချိန်နဲ့တနာ ਈ ၅ချိန်ကျင့်ရတဲ့အကြောင်းရင်းစခြင်းတဲ့ပုဂ္ဂိုလ်ဟာကျင့်တယ်မှမမကျွမ်းကျင်သေးတဲ့အတွက်ကြောင့်တနာ ਈ ရနေစပြီးတော့လေ့ကျင့်သွားမှာအဲတရားကျင့်နေဆိုတဲ့ယောဂီဟာတရားကျင့်မှုနဲ့အခါမှာလိုက်နာရမယ့်စည်းကမ်းအချက်တွေအဲ့ဒါတွေကိုနားလည်ဖို့လိုတယ်အဲတော့တရားမကျင့်ခင်အခြေခံမှာတရားကျင့်ရတယ်တရားကျင့်ရတယ်ဆိုတော့တရားဟာဥတည်မိရကျင့်လို့မရဘူးဒါကိုဦးဇင်းကအခြေခံနေစပြီးတော့ဟောသွားမယ်တရားဥတည်မိရကျင့်လို့မရဘူးအဲတရားဆိုတာကျင့်ရတယ်ဆိုတော့တရားကယောဂီတို့ပရမအစ္စဒဏ်နှစ်ဆိုတဲ့တရားဟာကိုယ့်ရဲ့နဲ့မရဘူးအဲ့တော့ပရမကိုကာဝယ်ထားတဲ့ပညာတရားတွေကိုခွာထုတ်နေတာကိုတရားကြီးနဲ့လို့လည်းခေါ်တယ်သီလဝိသုဒ္ဓိစေတဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိဆိုပြီးတော့စင်ကြယ်မှု၃ခုနဲ့ဇင်လိုက်မယ်ဆိုရင်ဒိဋ္ဌိဝိသုဒ္ဓိဆိုတာကပရမယုံနာနေကိုပိုင်းခြားမြင်တာကိုဒိဋ္ဌိဝိသုဒ္ဓိခေါ်တယ်ပရမယုံနာနေကိုပိုင်းခြားမြင်ဖို့အတွက်မမြင်အောင်ကာစည်းထားတဲ့ကိလေသာနဲ့နိဗ္ဗာန်တရားတွေကိုဖယ်ခွာနေတာကိုသီလကျင့်စဉ်၊သမာဓိကျင့်စဉ်လို့ခေါ်တယ်။လူရင်းကတော့သီလသမာဓိပညာပဲ။အဲသီလသမာဓိပညာမှာသီလထူထောင်ဖို့သမာဓိထူထောင်ဖို့နေကြွားခြားကြတယ်။အဲသီလသမာဓိထူထောင်မယ်ဆိုတော့ဘာလုပ်တာလဲလို့မင်းသီလကျင့်စဉ်၊သမာဓိကျင့်စဉ်၊ပညာကျင့်စဉ်ဆိုတဲ့ကျင့်စဉ်သုံးရမှာသီလသမာဓိဆိုတာအဲ့ဒါအခြေခံကြတယ်အဲ့တော့သီလသမာဓိလို့ပြောကြတာပဲပြောကြတဲ့နေရာမှာသမထယာနီကအခြေခံထားတဲ့သီလသမာဓိကျင့်စဉ်ရယ်ဝိပဿနာယာနီကအခြေခံထားတဲ့သီလသမာဓိကျင့်စဉ်ရယ်ဆိုနှမျိုးကွဲပြားတယ်အဲ့ဒါကိုနားမလည်လို့ရှိရင်သမထယာနီကမှမသိဝိပဿနာယာနီကမှမသိပဲနဲ့ရှုပ်ထွေးနေကြတယ်အဲ့တော့တရားကြီးနဲ့လူရင်းကပရမအာယုံဆိုတာပညာမပါဘူးပရမအာယုံဆိုတာယောဂီတို့မှတ်ထားပါပညာမပါဘူးပရမအာယုံဆိုတာလောဘဒေါသမောဟကိလေသာ1500မရှိဘူးမှတ်မိပြီလားမှတ်ထားနော်ပရမအာယုံဆိုတာပညာရှိသလားမရှိဘူးအခုဦးဇင်းတို့ပြောကြဆိုကြမှတ်ကြအမိပေးကြတယ်အဲ့လိုပြုလုပ်နေကြဟာအမိတွေပေးပြီးတော့မိမိစိတ်ကအမိတွေပေးနေမယ်ဆိုရင်အမိပေးတဲ့စိတ်ဒီပြဉ္ညာမှာတောင်းတင်နေတဲ့အကြောင်းပရမတ်ကိုမရောက်ဘူးဝိပဿနာဆက်ဆက်ကလေးရှုစဲမှာအနိစ္စဒုက္ခအနတ္တမပါဘူးဘာဖြစ်လို့လဲအနိစ္စပြဉ္ညာဒုက္ခပြဉ္ညာအနတ္တပြဉ္ညာတွေဖြစ်နေလို့အနိစ္စတင်ညာဒုက္ခတင်ညာအနတ္တတင်ညာဖြစ်နေတယ်အဲ့တော့ပရမတ်မှာကပြဉ္ညာမပါပါဘူးဆိုပြီးတော့ပရမတ်ကိုရှုတဲ့စိတ်မှာပြဉ္ညာတွေပါနေသေးလို့ရှိရင်ဝိပဿနာရှုစဲအခိုင်အမာအဲ့ပုဂ္ဂိုလ်ဒီဝိပဿနာရှုတဲ့စိတ်မဟုတ်သေးဘဲနဲ့ပညာကိုပြုနေတဲ့အောင်ပြုတဲ့စိတ်ပဲဖြစ်နေသေးတယ်။အဲဒါကြောင့်ဝိပဿနာနဲ့မရောက်သေးဘူး။နောက်တစ်ခုကဝိပဿနာရှုမဲ့စိတ်သည်လောဘဒေါသမောဟမာနစသည့်1500ကိလေသာ1500ကိလေသာဆိုတာယဟန္တာမှာပယ်နေတာ။အခုဦးဇင်းတို့က1500ကိလေသာကိုသီလသမာဓိနဲ့ပယ်မှာ။ယဟန္တာကမဲ့နဲ့ပယ်တယ်။စခြင်းတဲ့ပုဂ္ဂိုလ်သည်အဲ့တော့ထောင်ကကိလေသာကိုသီလသမာဓိနဲ့ပယ်ခွာတယ်ပေါ့လေအဲ့တော့သီလသမာဓိနဲ့ခွာတဲ့ကျင့်စဉ်ရဲ့အခြေခံဟာဘာလဲလို့မေးလို့ရှိရင်ကမ္မထံသီလသမာဓိထူထောင်ဖို့အတွက်ကာမဌာနဆိုတဲ့မိယာတရားတစ်ခုရှိရတယ်အဲ့တော့အာယုံတစ်ခုခုထားပြီးကျင့်ရတယ်အဲ့လိုကျင့်တဲ့နေရာမှာကမ္မထံဆိုပြီးတော့အမိထွက်လာတယ်ကမ္မထံဆိုတာကာမဆိုတာအလုပ်ထံဆိုတာဌာနတီးဟာသီလသမာဓိထူထောင်ဖို့အတွက်အလုံးလုံးတဲ့နေရာကိုကမ္မထံလို့ခေါ်တယ်။အဲ့ဒါကိုမှတ်ထားဖို့လိုတယ်။တကယ်ကမ္မထံတရားအထုတဲ့ကမ္မထံတရားတော့ကမ္မထံတရားမှမဟုတ်တာ။ကမ္မထံဆိုတာမိမိရဲ့စိတ်ကလေးဟုတ်လား။မိယာတီးဟာသီလသမာဓိထူထောင်ဖို့အတွက်သမာဓိဆိုတာကတည်ငြိမ်တဲ့အာယုံ။သီလသမာဓိဆိုတာကစိတ်တလုံးတည်ဖို့အတွက်စိတ်ကပြန့်လွင့်ပြေးလွှားနေတဲ့အတွက်ကြောင့်ဗယံပရာပြန့် မိမိခန္ဓာကလေးမှာရှိတဲ့ပရမတ်တရားလောဘဒေါသမောဟနဲ့တကွာပညာမရှိတဲ့တရားတွေကိုယုတ်ဒီနာနေကိုရှုမဲ့စိတ်ကဘယံပရာပြန့်လွင့်ပြေးလွားနေတဲ့အတွက်ကြောင့်ရှုလို့ရပါမလားမရဘူးဒါကြောင့်မလို့စူးစီးရတယ်အဲ့တော့စူးစီးဖို့အတွက်တဏှာကိုရှာရတယ်နေရာတဏှာပေးရတယ်အဲ့နေရာတဏှာပေးတဲ့နေရာဟာကာမဌာနလို့ခေါ်တယ်အလုံးလုံးမဲ့နေရာပြန့်လွင့်ပြေးလွားနေတဲ့စိတ်တွေကိုမပြန့်လွင့်အောင်လို့ထိန်းသိမ်းဖို့အတွက်စေရမိယာတိယာတဏှာထားတာအဲ့ဒီနေရာကိုကမ္မထံလို့ခေါ်တယ်အဲ့ဒါစေရမိယာထားတဲ့နေရာမှာဘယ်လိုထားမလဲ꽈ချလာပြီတချို့ကြတော့ဖောင်းတယ်ပိန်တယ်ဆိုပြီးဘိုက်မှာဘိုက်ဖောင်းနေဖောင်းတယ်လို့မှတ်တယ်စေကလေးဘယ်မှမပြေးစီဘူးနဲ့ဖောင်းတဲ့ရုပ်နဲ့ဖောင်းတယ်လို့မှတ်လိုက်တော့စေကလေးကမပြန့်လွင့်တော့ပိန်သွားတဲ့ရုပ်ဖြစ်သွားရင်ပိန်တဲ့ရုပ်ကိုပိန်တယ်လို့မှတ်လိုက်တော့စိတ်ကဘဲမှပြီးလို့မရအောင်အဲ့တော့ဖောင်းတယ်လို့မှတ်လိုက်တယ်ပိန်တယ်လို့မှတ်လိုက်တယ်ဖောင်းတယ်လို့မှတ်လိုက်တယ်ပိန်တယ်လို့မှတ်လိုက်တော့ဖောင်းတိုင်းပိန်တိုင်းစိတ်ကလေးကတည်တည်နေတော့စိတ်ကဗယံပရာဘေးကိုပြန့်သွားလို့မရဘူးအဲ့တော့ကြောင့်စိတ်တရားတဏှာထားတာကိုအဲ့ဒါဖောင်းတဲ့ပိန်တဲ့ဆိုတော့ဘိုက်ကိုအမိပြုတ်ပြီးတော့စိတ်ကလေးတရားဌာနတစ်ခုလို့တော့အဲ့ဒါကမ္မထံပဲတချို့ကျတော့ငယ်လေးကလေးလှုပ်ဖြစ်နေတယ်ပေါ့လှုပ်ဖြစ်နေတဲ့ရုပ်ကလေးကိုတတိထားပြီးတော့နေတဲ့အခါကျတော့စိတ်ကပြန့်လွင့်မှုမရှိဘူးအကယ်၍ပြန့်လွင့်သွားပြီဆိုရင်လေအဲ့ကိုလှုပ်ဖြစ်နေတဲ့နေရာလေးကိုပဲပြန်တတိထားတာစိတ်ကပြန့်လွင့်တဲ့အလက်မခံတော့ပဲနဲ့တတိပြန်ထားပြီးတော့မူလလှုပ်ဖြစ်နေတဲ့ငယ်ရိပ်နေရာလေးကိုတတိထားတာအဲ့ဒါလေစိတ်ဘဲမှမပြန့်ဘဲနဲ့နော်တင်းစည်းထားတဲ့မိယာတနေရာကိုပဲအဲ့ဒါတည်လိုက်တာပဲဘယ်နေရာတည်ပေါ့နောက်တော့အာနာပါနကမ္မထံဝင်လေသည်ထွက်လေသည်တောင်းလေးနေနာသည်ဘာထိတဲ့နေရာသည်လေးနေနာသည်ဘာထိတိုင်းသည်ထိတိုင်းသည်အဲ့လိုမပြတ်လွင့်အောင်ထိန်းရအဲ့ဒါလဲစိတ်ကလေးကဘဲမှမပြီးအောင်လို့ထိန်းတာပဲအဲတချို့ကြတော့တခါရှေ့စိတ်ကိုနောက်စိတ်နဲ့ပြန်သတိထားတယ်အဲနန်းနန်းချင်းတည်တဲ့ကမ္မထံရှေ့စိတ်ကသားအကြောင်းစဉ်းစားတဲ့စိတ်နောက်စိတ်ကပြန်သတိထားလိုက်တော့သားအကြောင်းစဉ်းစားတဲ့စိတ်ကလေးပြတ်သွားတယ်ရှေ့စိတ်ကသမီးအကြောင်းစဉ်းစားတဲ့စိတ်လေးပေါ်လာတယ်နောက်စိတ်ကသတိပြန်ထားလိုက်တယ်အဲ့ဒါစိတ်ဓာတ်သတိပြန်မဟုတ်သေးဘူးအဲ့ဒါနာနာချင်းတည်တဲ့ကမ္မထံစိတ်စိတ်ချင်းပြန်တည်တာပေါ့အဲ့တော့လူရင်းကတော့စိတ်စိတ်ချင်းပဲဖြစ်ဖြစ်ရုပ်ကိုစိတ်ကတည်ပေးပဲဖြစ်ဖြစ်စိတ်ပြန့်လွင့်ပြေးလွားမှုမရှိအောင်တဏှာမှာခြိတိုင်းအနေနဲ့တည်ထားတဲ့နေရာတစ်ခုကိုကာမဌာနလို့ခေါ်တယ်အဲ့တော့ယောဂီတို့ကနှရွက်ထားခြင်းလားရတယ်ပကုံးတည်ခြင်းလားရတယ်ရင်ပတ်နှိမ့်လိမ့်မြင့်လိမ့်တည်ရင်လာရတယ်။ဘိုက်ဖောင်းလိုက်ပိန်လိုက်တည်ရင်လာရတယ်။ငယ်ရိတ်လှုပ်နဲ့တည်ရင်လာရတယ်။နာနာချင်းတည်လာရတယ်။အဲ့တော့စိတ်တရားတစ်ခုလို့ဆိုတဲ့အတွက်ကြောင့်တည်တဲ့နေရာချင်းတာမတူဘဲနဲ့စိတ်ပြန့်လွင့်မှုမှမပြန့်လွင့်အောင်ထိန်းသိမ်းတာချင်းတော့မတူဘူးလား။အေးအဲ့ဒါဘာနီးမှမဆိုင်တော့ဘူး။မိမိစိတ်တည်လို့ကောင်းမဲ့နေရာကိုအဲ့ဒါတည်တာပဲ။သမရယာနိကောမှာကြတော့ရှေ့နလန်လောက်နေရာမှာရွှင်ကြအဝိုင်းကြီးလှုပ်ထားတယ်။အဲ့ဒါကိုစိတ်နဲ့မျက်လုံးကြီးနဲ့ဖွင့်ကြည့်ပြီးတော့အဲ့ဒါပထူကြီးပထူကြီးပထူကြီးဆိုပြီးတော့တင်ညာပေးနေပေါ့။အဲ့ဒါကစိတ်ကိုအပြင်းမတီးတာ။ခုနဦးစင်းတို့ရှင်ကြတာကစိတ်ကိုခန္ဓာမှာတီးတာ။အဲ့တော့ဘယ်နေရာမှာပဲတီးတီးရဲ့စိတ်ကြီးမပြန့်လွင့်အောင်တီးဖို့ဒီပထမအလုံး။အဲ့တော့စိတ်ကမိမိမူလကမ္မထာမှာတည်ရင်းနဲ့ပြန့်လွင့်သွားလို့ရှိရင်တတိနဲ့ပြန်မထင်ရအောင်လား။မ
ထင်ပါဘူး။
အရာကိုစောင့်ထိန်းတာကိုသီလလို့ခေါ်တယ်။စိတ်ကလေးမိမိမူလထားတဲ့ကမ္မထာနေရာကနေပြန့်လွင့်မှုမရှိအောင်အကြွေပြန့်လွင့်သွားလို့ရှိရင်လည်းအရာမပြန့်လွင့်စီတော့ပဲနဲ့မူလကမ္မထာကိုပြန်ပြီးတော့တတိပြုနေတဲ့ပုံကောအရာဒီစောင့်ထိန်းနေတာစိတ်ကိုပြန့်လွင့်မှုမရှိဘဲနဲ့မိမိမူလကမ္မထာစိတ်တရားဌာနမှာမပြန့်လွင့်အောင်ထိန်းသိမ်းနေတာကိုအရာစောင့်ပြီးထိန်းနေရတာကိုသီလတဲ့အဲဒီလိုမိမိရဲ့မူလကမ္မထာမှာစောင့်ထိန်းလို့စိတ်ကလေးတည်သွားလို့ရှိရင်တည်နေပြီဆိုရင်အဲ့ဒါသမာဓိအဲ့တော့သီလသမာဓိဆိုတာသီလကစိတ်ကိုစောင့်နှိမ့်တာအဲ့ဒီစိတ်ကလေးကလည်းမိမိရဲ့ကာမဌာနနေရာမှာတည်အောင်လဲလုပ်ရတယ်အဲ့တော့တရားဌာနသည်ကိလေသာမှငြိမ်းအေးစေတဲ့အတွက်ကြောင့်အဲ့ဒီကမ္မထမ်းရဲ့ဘာဘာခေါ်မလဲသမထလို့ခေါ်တယ်သမထဆိုတာကိလေသာနဲ့တကွာနိဝရဏတရားတွေငြိမ်းအေးတာကိုဘာခေါ်လဲသမထအဲ့ဒီသမထလားတချို့ကသမာဓိနဲ့ကမ္မထာနဲ့ရှုပ်ထွေးနေရတယ်။ဇာန်နဲ့အရာတွေဥစဉ်တို့တဖြည်းဖြည်းရှင်းသွားမယ်။အဲ့တော့စိတ်ကမိမိမူလကမ္မထာမှာ ပြန်လွင့်မှုမရှိအောင်စူးစူးဆိုင်ဆိုင်တည်တာကိုဒါကိုဇန်လဲခေါ်တယ်။အဲ့စိတ်ရဲ့မိယာတရားသည်ကိလေသာနဲ့နိဗ္ဗာန်တရားတွေငြိမ်းအေးစေတဲ့အတွက်ကြောင့်အဲ့ဒါကိုသမထအာယုံလို့လဲခေါ်တယ်။ဟောအဲ့သမထအာယုံဆိုတဲ့စိတ်ရဲ့မိယာကမ္မထံလဲခေါ်တယ်။မပြန်လည်အောင်ထိန်းသိမ်းတာကိုသီလလဲခေါ်တယ်။သီလသမာဓိလို့ခေါ်။အဲ့တော့မိမိပါမိမိဖောင်းနိုင်သည်ပိန်နိုင်သည်ဖောင်းနိုင်သည်ပိန်နိုင်သည်အဲ့ဒီကမ္မဌာနနေရာလေးအပြင်ကိလေသာနဲ့နဲ့တကွာနိဗ္ဗာန်တရားတွေမရှိလို့အဲ့ဒီအာယုန်ဒီသမထအာယုန်ပဲနော်အဲ့တော့သမထဘာမှမသိဝိပဿနာဘာမှမသိနေတော်တော်များများရှုပ်ထွေးနေရတယ်အဲ့တော့သမထအာယုန်အဲ့ဖောင်းတိုင်းပိန်တိုင်းကိုမလွတ်တိုင်းစိတ်ကလေးကိုစူးစိုက်တဲ့ရှုနေရတာကိုဇန်လို့လဲခေါ်တယ်နော်ဇန်ဆိုတာစူးစိုက်တဲ့ရှုတာသို့မဟုတ်ဆန့်ကျင်မဲ့ကိလေသာနဲ့နိဗ္ဗာန်တရားတွေနဲ့နေကိုလောင်မြဲနေတာကိုလဲဇန်လဲခေါ်တယ်သို့မဟုတ်မိမိရဲ့စိတ်မိယာကမ္မထံအာယုန်၌မပြန့်လဲအောင်စူးစူးဆိုင်ဆိုင်ထားနေတာကိုလည်းတီးနေတာကိုလည်းဒါဇန်လို့ခေါ်တယ်။ဒါတွေကိုနောက်ပိုင်းကျတော့ဦးဇင်းကတဖြည်းဖြည်းအကျေချဲပါမယ်။အဲ့တော့တရားစကျင်နေဆိုတာတရားကမကျင့်ရသေးပါဘူး။တရားကိုကျင့်မဲ့စိတ်ကပြန့်လွင့်ပြေးလွှားနေပြီးတော့ကိလေသာနဲ့နိဗ္ဗာန်တရားတွေဖုံးအောင်ထားတဲ့တဲ့ကြောင့်အဲ့ဒီနေရာမှာအဲ့ဒီစိတ်တွေကိုရှင်းထုတ်နေတာ။ရှင်းထုတ်ရင်းနဲ့စိတ်ကိုတနည်းအားမီယာထားပြီးရှင်းထုတ်နေရတာကိုအဲ့ဒါကိုကမ္မထံအားထုတ်နေတယ်လို့ခေါ်တယ်။အဲ့ဒါယောဂီတို့ကမ္မထံကြောင့်သိမသွားဘူးလား။သိရလားမသိလို့ရှိရင်အဲ့ဒါရှုပ်ထွေးသွားမှာနော်တမထရဲ့သီလရဲ့တမာရီရဲ့ကမ္မထရဲ့ဇန်ရဲ့ဒါနောက်ပိုင်းကျတော့ဘာကြောင့်ဇန်ဖြစ်တယ်ဘာကြောင့်တမထဖြစ်တယ်ဥစဉ်အကျေချေဟောသွားမယ်အဲ့တော့မိမိပါမိမိစိတ်ကလေးဖောင်းနေပိနေလို့တည်ခြင်းမူလကမ္မထဒီနေရာမှာမဟာစီယောဂီမူလကမ္မထပါလာခဲ့လို့ရှိရင်မိမိနှစ်သက်တယ်မိမိရဲ့မူလကမ္မထကိုနှစ်သက်ပါတယ်ဆိုရင်ဖောင်းနေပိနေဆိုတဲ့မူလကမ္မထကိုကျင့်လို့ရတယ်ရတာပဲစိတ်တည်ရပဲသူ့ဣဒာနဲ့ငါဣဒာနဲ့သူ့မူနဲ့ငါမူနဲ့မတူဘူးဆိုတာအယူဆနားမလဲလို့ပြောကြတယ်ကိုယ့်ဘာကိုစိတ်တည်လို့ကောင်းတဲ့နေရာတည်ဖို့အဲတော့မဟုတ်ဟာလားရှေ့စိတ်ကိုနောက်စိတ်နဲ့ရှုလို့နာနာချင်းတည်တဲ့ကမ္မထာနဲ့ကျင့်လာတဲ့မောဂုတ်ယောဂီပါလို့ရှိရင်လေမူလကမ္မထာရှေ့စိတ်ကိုနောက်စိတ်နဲ့တည်ရနောက်တော့ငယ်တိတ်ကိုတည်လာတဲ့ပုဂ္ဂိုလ်ပါလာရင်လေနော်ငယ်တိတ်လှုပ်နဲ့တည်တဲ့မူလကမ္မထာပါလာရင်ငယ်တိတ်ကိုပဲတည်ပါအာနာပနာကမ္မထံကိုဟာလားဖြည်းဖြည်းရှူတယ်ပြင်းပြင်းရှူတယ်ဆိုတော့နှမျိုးပေါ်လာတယ်။တချို့ကအာနာပနာကမ္မထံဆိုတာဖြည်းဖြည်းလေးအားထုတ်ရတယ်ပြင်းပြင်းမရှူရဘူးလို့ဆိုတယ်။အဲ့ဒါမှားပါတယ်။မြတ်စွာဘုရားကပြင်းပြင်းမရှူရဘူးလို့မဆိုလိုထားပါဘူး။စာကိုနက်နက်ဆက်ဆက်မသိပဲနဲ့ကြားဖြတ်ပြီးတော့ကိုယ်ဝင်လည်းမကြည့်ပဲနဲ့ကြားဖြတ်ပြီးတော့သုံးသက်တဲ့ပုံကိုယ်ကြီးပြောတဲ့စကား။တနည်းအားဖြင့်ပြောမယ်ဆိုစာပြီးမနက်ဆက်တဲ့ပုံကိုယ်ကြီးရဲ့စကားပါ။အဲ့တော့ပတ္တံဗယံကာယသင်္ခါရံငြိမ်းအေးသွားရမယ်လို့ဘုရားဒီလိုခေါ်တာငြိမ်းအေးတယ်ဆိုတာကမူလမငြိမ်းအေးတာရှိလို့ငြိမ်းအေးရမယ်လို့ဆိုလိုတာပေါ့အဲ့ဒါကိုပဋိသင်္မိတာမဲ့မှာဘုရားဘယ်လိုခေါ်တာလဲဆိုတော့ကြီးကွက်ခောက်တဲ့ဥပမာနဲ့ပေးထားတယ်ကြီးကွက်ကိုဒုံးနဲ့သွားခောက်ရင်ဒေါင်းဆိုပြီးတော့အတန်ကျဲကျဲမြည်တယ်အဲ့ဒီအတန်ကချက်ချင်းသွားဒေါင်းဆိုတယ်မရက်သွားဘူးဒေါင်းဆိုကျဲကျဲမြည်တဲ့အတန်ကတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းနဲ့သူ့ဘဝသူနော်အတန်ဟာတိမ့်တိမ့်တိမ့်တိမ့်ပြီးတိမ့်တိမ့်ပြီးတော့နောက်ဆုံးအတန်လေးမြင်းမြင်ရနေနောက်ဆုံးပျောက်သွားတယ်။အဲ့တော့ပထမကအကျေကျေဖြစ်တယ်။နောက်တော့သူ့ဘဝသူအတန်ကတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းနဲ့အတန်လေးတိုးပြီးတိမ့်ပြီးတော့တဖြည်းဖြည်းတဖြည်းဖြည်းတိမ့်သွားတယ်ပေါ့ဈေးငယ်တိမ့်သွားတယ်။အဲ့ဒါကိုပတ္တံဗယံကာယသင်္ခါရလို့ခေါ်တယ်။အစကတော့ဖယားကကြမ်းညမ်းရှူတယ်။ကြမ်းညမ်းဆိုတာနေလားငါလားနော်လှိထိုးသလိုလွှတ်တိုက်သလိုမြင်းစည်းသလိုနော်အဲ့ဒီလိုရှူတာမျိုးမဟုတ်ခဲနဲ့မိမိနဲ့တင့်တော်မဲ့အရှူအရှိုက်ပြင်းပြင်းလေးကိုဆိုလိုတာအဲ့ဒါကိုနားမလည်နဲ့ပြင်းပြင်းရှူတာတရားမဟုတ်ဘူးကမ္မထံပြင်းပြင်းရှူတာမရှူရဘူးလို့ရန်တမ်းပြောကြတာအဲ့ဒီပုံကတကယ်တရားမရလို့မပြောတာတကယ်ကြည့်ကြည့်လို့ရှိရင်ယောဂီတို့ဒီမနေ့ကြည့်တွေ့လိမ့်မယ်အဲ့တော့ဥသိတရားပြမယ်ဆိုတာကမိမိတို့ရဲ့နှစ်သက်တဲ့မူလကမ္မထံကိုမူလကမ္မထံအတိုင်းနှစ်သက်တဲ့ကမ္မထံကိုကျင့်တာကိုဥစဉ်မငင်းပါဘူး။ဘာကြောင့်လဲ?သဘာဝကြလို့နောက်ပိုင်းကျတော့ကျင့်စဉ်နေရှင်းသွားမယ်။အဲ့တော့ကမ္မထံဆိုတဲ့သဘောတည်သွားပြီဆိုလို့ရှိရင်နံပါတ်၁စိတ်စုစည်းတယ်။မိမိစုစည်းလို့တဲ့ကမ္မထံကိုမိမိနှစ်သက်တယ်လို့စုစည်းနိုင်တယ်။အဲ့တော့ဥစဉ်ချီရောက်လို့မိုးကိုလို့မကျင့်ရဘူး။ရှင်းစိတ်နောက်စိတ်ဖြစ်ပြမရှိအောင်လို့မဆိုလိုဘူး။ဖောင်းနေပိနေမဟာစီမို့လို့မကျင့်ရဘူးမဆိုလိုဘူး။နော်လေဒီမို့လို့ငယ်ရိမ့်မှတ်တာမျိုးဥစဉ်နေရာကြမှာယူရမယ်ဒီလိုမဆိုလိုဘူးအေးပြင်းပြင်းယူရမယ်ဖြည်းဖြည်းယူရဖြည်းဖြည်းလေးယူရမယ်လို့ မရှူပါဘူးလို့ဥစဉ်မဆိုလို့ဘူးဖြည်းဖြည်းလေးရှူလိုက်ရနော်ဒါပေမဲ့ဥစဉ်ဒီမှာကြတော့မပြင်းမပြော့ရှူတဲ့နီးနဲ့ဥစဉ်ကပြဥစဉ်ကပြတဲ့အခါမှာဥစဉ်ပြတဲ့နီးအတိုင်းကျင့်လို့တဲ့ပုံကိုယ်ကိုကျင့်နိုင်တယ်ဥစဉ်ပြတဲ့နီးအတိုင်းမကျင့်လို့တဲ့ပုံကိုယ်လည်းမကျင့်မဲ့နေနိုင်တယ်ဒါကဘာဖြစ်လို့ဥစဉ်ကဒီလိုခွင့်ပြုတာလဲဆိုရင်ယောဂီတို့ကျင့်နေတဲ့သိတာလေနော်ဘယ်လိုကျင့်တာအကောင်းဆုံးလဲဆိုတာကိုယောဂီတို့နောက်ပိုင်းကျတော့ဇာပေါင်းသွားပါလိမ့်မယ်အခုဒီကမှတော့မိမိတို့နှစ်သက်တဲ့မူလကမ္မထာနိုင်ကြရမယ်အဲ့တော့တရားကျင့်တဲ့အခါမှာဓာလီဝဖောက်ပြန်တဲ့ဒုက္ခဝေဒနာနဲ့တွေ့လာခဲ့လို့ရှင်ယောဂီတို့သည်မိမိအနေနဲ့လှုပ်ချင်းပြင်းချင်းမှချင်းရွှေ့ချင်းတက်တောင်ပြုလုပ်ခြင်းမလုပ်ရဘူးဒါကတော့မြည်သည့်ကမ္မထာနဲ့ပဲကျင့်ခြင်းကမ္မထာဆိုတာစိတ်ရတရားမဟုတ်လို့ဥစဉ်သဘောတူတယ်ခွင့်ပြုတယ်သို့တော်လေမိမိထိုင်တဲ့အရိယာဘုဂ်ကိုပြင်မဲ့မမဲ့ရွှေ့မဲ့ဆိုရင်တော့ဥစဉ်လက်မခံဒါမလို့အောင်အဲ့ဒါမလို့ရတဲ့အကြောင်းလဲယောဂီတို့ ਨੇ တရားကြည့်ရင်ねပြဿနာဖြစ်ရှင်းသွားမယ်ဥစဉ်ဘူဖို့လို့မလို့ရတာလားအဲ့ဒီလိုမဟုတ်ဖဲနဲ့မလို့သင့်တဲ့အကြောင်းကိုယောဂီတို့ ਨੇ အဲ့တရားကြည့်ရင်ねဥစဉ်တို့ဖြစ်ရှင်းသွားမယ်ဥစဉ်ကြီးရောက်လာရင်ဥစဉ်ခိုင်းတဲ့ဝါရမျိုးကြည့်ရမယ်လို့ဥစဉ်မဆိုလို့ဘူးယောဂီတို့ရဲ့ခန္ဓာဖြစ်စဉ် ਨੇအဲ့ဒီပေါ်မှာဥစဉ်ရဲ့ညွှန်ကြားချက်နဲ့နှစ်ရပေါင်းစပ်ပြီးတော့ဒါအပြင်သိတော့တယ်ဒါအပြင်မသိတော့ဘူးဆိုတာယောဂီတို့ကိုယ်တိုင်မျက်မှောက်ပြုပြီးတော့မှသာလက်ခံမှသာလည်းဥစဉ်တရားပြမှာယောဂီတို့ရဲ့သာဏအယအခုဒီခါမှာမိမိမူလကမ္မထံကိုကျင့်နိုင်တယ်အဲသို့တော်လည်းပဲဥစဉ်သတိတစ်ခုတော့ပြီးမယ်တဏှာဤတဏှာဤတော့ကျင့်သွားမယ်နောက်ပိုင်းကျတော့နှစ်နာရီသွားမယ်နောက်ပိုင်းကျတော့နှစ်နာရီသွားတော့မှာနောက်ပိုင်းကျတော့ဦးဇင်းတို့ဒီသိင်းမူနဲ့ဦးဇင်းဒီပြတဲ့မူအားဖြင့်3ရက်4ရက်4ရက်ဟိုဘက်ကိုမရှူရတော့ဘူးဒီဘက်ကိုတော့ရှူရမှာအဲ့တော့ရှူဆိုင်မှုဟာတခါတည်းဒီလိုကိုယ့်ရဲ့စကံပြီးတဲ့အထိရှူရမှာမဟုတ်ဘူး4ရက်မြောက်ဟိုဘက်မှာဦးဇင်းတို့မရှူရတော့ဘူးမရှူရဘဲနဲ့အဲ့ဒီချိန်ကျတော့နှစ်နာရီစကံနေသွားမှာအဲ့တော့မူလတဲကမိမိတို့ရဲ့မူလကမ္မထံကိုအာဂိုတကြီးနဲ့ပဲအားထုတ်ပါအခါတိုင်းတော့မိမိတို့ရဲ့ကမ္မထံမှတ်ရင်းပိုင်းနဲ့ဝေဒနာတက်လာရင်ကြွတယ်ကြွတယ်မှတယ်မှတယ်နဲ့အမှတ်နဲ့ပြင်ရတာတို့အသိနဲ့ပြင်ရတာမျိုးဥစဉ်ရိပ်တာမှလက်မခံဘူးဥစဉ်လက်မခံခြင်းလို့မဟုတ်ဘဲနဲ့လက်မခံရမယ့်အကြောင်းတရားတွေကိုတရားဓမ္မတွေကိုဥစဉ်ရှင်းပြသွားမယ်ယောဂီတို့ကိုယ်တွေလည်းခံစားဥစဉ်မူကြတော့ဥစဉ်ထိန်တိုင်းပြရမယ်ဥစဉ်မူတိုင်းကြည့်ရမယ်ဥစဉ်အလိုက်ဥစဉ်အကြိုက်လိုက်ကြည့်ရမယ်လို့ဥစဉ်လုံးဝဝါရမရှိပါဘူးဖြစ်တဲ့ဖြစ်ရကျင့်တဲ့ကြရတဲ့တရားတွေကျင့်ဤတွေကိုတော့ဥစဉ်ပြသွားမှာပါနောက်တစ်ချက်ကဝိပဿနာဆိုတာနှစ်မျိုးမရှိဘူးနှစ်မျိုးမရှိဘူးဒါပေမဲ့နှစ်မျိုးသုံးမျိုးတွေမျိုးမျိုးဖြစ်နေတာတွေဟာဘာကြောင့်လဲဆိုတာယောဂီတို့တရားကျင့်နေတွေ့သွားလိမ့်မယ်အတက္ကရန်ကြတော့သမထယန္တိကကလည်းဖြောင်းဖြောင်းတလန်းနေပဲဝိပဿနာယန္တိကကလည်းနှစ်မျိုးမရှိတလန်းနေပဲနှစ်လန်းတစ်မျိုးကျင့်လို့မရကြောင်းယောဂီတို့တရားကျင့်နေတွေ့လာလိမ့်မယ်အဲ့တော့ဥစဉ်မူနဲ့ကြည့်မဲ့ပုံပုံများလိုက်နာရမယ့်စီကံအချက်တွေရှိတယ်။အဲ့ဒါကတော့နံပါတ်1နော်အားလုံးပဲထိုင်တဲ့ခန္ဓာကိုအရိယာပုဂ္ဂိုလ်အဋိဌံပါရမီပြည့်ပါပြီဆိုပြီးတော့တရားပြတဲ့ပုဂ္ဂိုလ်ရဲ့သမ္မာချက်မပြည့်မချင်းမိမိရဲ့ခြင်းစဉ်ကိုမနာရဘူးသို့မဟုတ်ထိုင်တဲ့အရိယာပုဂ္ဂိုလ်လှုပ်ချင်းပြင်းချင်းမှရွှေ့ချင်းမလုပ်ရဘူး။အဲ့ဒါနံပါတ်1တစ်ချက်နံပါတ်2တစ်ချက်ကဦးဇင်းတို့အာနာပါနကမ္မထံရှူဆိုင်တဲ့ပုံပုံများအာနာပါနရှူဆိုင်တာလှေထိုးသလိုလွှတ်ထိုက်သလိုရှေ့ထိုးနောက်ကင်ရိမ့်ထိုးခါယံပြီးတော့မရှူရဘူးနှစ်ချက်အဲနံပါတ်3တစ်ချက်ကတရားထိုင်တဲ့ခန္ဓာကိုတရားထိုင်ရင်းနဲ့ဟာလားခန္ဓာကိုဖြောင်းဖြောင်းကြီးထောင်ထောင်ကြီးလုံးမထားအောင်ထောင်ထောင်ကြီးမမတ်ကြီးမလုပ်ထားအောင်စိတ်နဲ့နော်အဲ့လိုရင်ထဲကနေပြီးတော့စုံညှစ်ချုပ်ပြီးတော့ခန္ဓာကိုယ်ကြီးကိုကျိုးနဲ့တုပ်သလိုအကြောတွေတင်းအောင်စုံညှစ်ပြီးတော့ခန္ဓာကိုယ်ကြီးထောင်ထောင်ကြီးလောက်ပြီးတော့မရှူရဘူးဦးဇင်းရဲ့အာနာပါနကမ္မထံကိုကျင့်တဲ့ပုဂ္ဂိုလ်နော်အခြားကမ္မထံပုဂ္ဂိုလ်တွေလည်းဒီလိုပဲလိုက်နာရမယ်တတ်မှတ်တဲ့အဋိဌံတွေမှာလှုပ်ခြင်းပြင်းခြင်းမလုပ်ရဘူးအဲအဲ့ဒါကတော့ဖောင်းတဲ့ပင်နဲ့မှတ်တဲ့လူကြတော့ရှူဆိုင်တာမပါတော့ရိမ့်ထိုးတာခါရတာမပါဘူးငရေမှတ်တဲ့လူမပါဘူးရှိစေကုန်သောစိတ်ရှိတဲ့လူကငြိမ်းတဲ့အတွက်ကြောင့်မပါတော့ဘူးသို့တော်လည်းပဲဒီထိုင်တဲ့အရိယာပုဂ္ဂိုလ်တော့လှုပ်ခြင်းမှခြင်းမလုပ်ရဘူးအဲ့တော့အာနာပါနကမ္မထံကိုဦးဇင်းတို့မူနေလိုက်တဲ့ပုဂ္ဂိုလ်သည်မှတ်ထားပါ အလုံးပဲအတူတူမှားမှာတော့အဋ္ဌံပါရမီပြည့်ပါပြီလို့မပြည့်မချင်းမိမိရဲ့ခန္ဓာကိုတက်တာအောင်ပြည့်ပြည့်မရှိတဲ့လုံမလို့ဘူးအာနာပါဏကမ္မနာရှိတဲ့ပုဂ္ဂိုလ်သည်ရှေးထိုးနောက်ကရင်ထိုးခါရမ်းပြီးတော့မျက်နှာကြီးရှုပ်ပြီးတော့ကြိတ်မိတ်ပြီးတော့နေလားကလားမရှိပါဘူးနံပါတ်3ချက်ကရင်ထဲမှာစိတ်ကြီးတင်းညှစ်ချုပ်ပြီးတော့ခန္ဓာကိုယ်အကျော်တွေတင်းပြီးတော့အဲ့တော့ကောင်းကြီးထောင်လေချောင်းကြီးထောင်ပြီးတော့နောက်ကျော်ကြီးတွေတာနန်းကြီးဒုံချောင်းကြီးတို့ထောင်ပြီးတော့မရှိပါဘူးပဂတိငကိုနေတဲ့အတိုင်းမိမိအိမ်မှာအလကားနေတော့အာပြီးနေတော့နေတဲ့အတိုင်းနော်အဲ့ဒါကသူကထိတံဝါပဋိတံဝါဆိုတာငကိုနေမြဲတိုင်းလေးပဲဆိုလိုတာဥဆုံးကာယံပဋိဒါယဆိုတာခန္ဓာကိုယ်ဖြောင်းပြောင်းကြီးထားရမယ်ဆိုတော့ဖြောင်းပြောင်းကြီးဆိုတဲ့ဝါရအတိပဲပြန်တော့တခါတဲ့ကြောတွေခါတွေဖြောင်းပြောင်းကြီးလောက်ထားရောအဲ့ဒါအဓိပ္ပာယ်ပြန်တော့မှားပါတယ်။ပါဠိတော်ကအဓိပ္ပာယ်ပြန်တော့အယူဆမှားသွားတဲ့ခါကျတော့အကျင့်ပါအောင်ယောဂီတို့လက်တစ်ချောင်းကြာကြာမြောက်နိုင်ပါမလား။မြောက်န
ိုင်ပါဘူး။
မြောက်နိုင်တဲ့ပုံရှိလား
။
ရှိပါဘူး။ကြည့်လေလက်တစ်ချောင်းကြာကြာမြောက်တော့ပင်ပန်းမလာဘူးလား
။မှန်ပါတ
ယ်။ပင်ပန်းလာတယ်။အဲ့တော့ခန္ဓာကိုယ်ကြီးကိုကြောကြီးဆန့်ထောင်ပြီးတော့ဒီတဲ့တဲ့ကြီးထောင်ထားတော့ကြာကြာထောင်နိုင်ပါမလား။ထောင
်ပါမယ်
ဗျာ။အဲ့ဒီကြောင့်တဏ္ဍာရီနဲ့တတ်မှတ်ကြတာ။ကြာကြာထောင်တော့ခါကြောကြီးထောင်ပြီးမှားထားတာတဏ္ဍာရီအဲ့ဒီဒုက္ခကြီးကများပြီးတော့မိမိစိတ်ကကမ္မထာမှာတည်ရမယ်ဆိုခန္ဓာကိုယ်ကြီးပင့်မြောက်ထောင်ထောင်ကြီးလှုပ်ထားတာနဲ့ပင်ပန်းလာတော့မခနိုင်တော့ဘူးအဲ့ဒီအတွက်ကြောင့်နော်တဏှာကြီးနဲ့ဇာသိမ်းရတဲ့အခွန်ရောက်ကုန်တာအဲ့ဒါဘာဖြစ်လို့ဆိုပါဠိကိုအ내အဓိပ္ပာယ်ပြန်နေမှားတဲ့ကြောင့်ကမ္မထာပြစရာတခါတပည့်ကိုကြာကြာမပြနိုင်တော့အဲ့တော့ထိုင်ရမှာငကိုတိုင်းလေးထိုင်ရမှာတရားမထိုင်တော့အာပြီးတော့အလကားထိုင်တဲ့အတိုင်းသာမန်အနေထားတိုင်းထိုင်ရမယ်ရိုင်တာရွဲ့တာလန်တာစောင်းတာမရှိဘဲနဲ့တဲ့တဲ့လေးကိုဆိုလိုတာအဲ့ဒါကိုဖြောင်းဖြောင်းဆိုတာဖြောင်းဖြောင်းကြီးလျှောက်လို့တော့မှားကုန်ရောအဲ့ဒါစာဝမတတ်တာစာရဲ့သဘောနော်အတိပဲပြန်တာမှားတဲ့ခါကျတော့ဒီပါဠိတော်မှာတော့ကျန်တာဒီတဲ့ဆိုတော့မှာပေါ့အဲ့တော့ယောဂိတို့မှတ်တာပါထိုင်တဲ့ခန္ဓာကိုယ်ကြီးကိုရင်ထဲမှာညှစ်ချုပ်ဆုပ်ပြီးတော့ကြောကြီးတင်းလေချောင်းကြီးထောက်ပြီးတော့ပခုံးတွေညှစ်ချုပ်ပြီးတော့မထိုင်ရဘူးအာနာပါနယူတဲ့အခါမှာလှိထိုးသလိုလွှတ်တိုက်သလိုရိမ့်ထိုးခါရမိမယူပါဘူးရက်လိုက်ယူလိုက်မယူပါဘူးတော့ကြာယူရင်ယူတယ်တော့ကြာမယူရင်မယူတော့ဦးရက်သွားတယ်တော့ကြာကြာနောက်တစ်ချက်ကပြင်းပြင်းယူလိုက်တော့ကြာဖြည်းဖြည်းလေးယူလိုက်အဲ့လိုမယူအောင်အဲ့တော့ဦးဇင်းတို့ဒီကဆက်ကယူပေးမှာဆက်ကယူပေးတဲ့စနစ်နဲ့ညီအောင်ယူရမယ်အဲ့တော့ယူတိုင်းတဲ့ပုံပုံများဒါပေမဲ့ယူတယ်ဆိုတဲ့နေရာမှာအသက်ကြီးတဲ့ပုံပုံများဦးဇင်းရဲ့ဆက်ကယူနှုံးနဲ့မိအောင်မယူနိုင်လို့ရှိရင်မိမိယူလို့ကောင်းတဲ့အရှိန်လေးပါတဲ့အယူနဲ့ယူပါမှတ်ထားပါနော်တော်ကြအဲ့ဒီစကားတွေခဏခဏပြောရတယ်ဆက်ကနဲ့ယူအောင်မမိနိုင်ဘူးဆက်ကယူစမ်းနဲ့မမိနိုင်ဘူးဆိုလာလိမ့်မယ်ဦးဇင်းကနေပြီးတော့ယောဂီတို့ဆက်ကယူစမ်းနဲ့မိအောင်ယူပါလို့မဆိုလို့သို့တော်ဆက်ကယူနှုံးအတိုင်းယူနိုင်ရင်ကောင်းတယ်နော်အဲ့တော့အကယ်၍မိမိတို့ကယူနိုင်ပါလျက်နဲ့ဆက်ကအယူနှုံးနဲ့မယူခြင်းပဲနဲ့ဖြည်းဖြည်းလေးယူခြင်းနဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်ကြီးမှားလိမ့်မယ်။အကဲအသက်ကြီးတဲ့ပုဂ္ဂိုလ်များကျန်းမာရေးမကောင်းလို့အဆုတ်ယောဂါနှလုံးယောဂါရှိတဲ့ပုဂ္ဂိုလ်များအသက်ယူရတာကိုတက်တက်အားဆိုင်ပြီးတော့ယူရတာပင်ပန်းတဲ့ပုဂ္ဂိုလ်များအဲ့လိုယူလို့မကောင်းတဲ့ပုဂ္ဂိုလ်များကမိမိယူလို့ကောင်းတဲ့အယူနှုံးနဲ့ဟာလားယူသွား။သို့တော်လည်းအချိန်ပါရမယ်စီကံချက်ကြီးရမယ်။တဖြည်းဖြည်းယူဖို့မဟုတ်ဘူး။သိမ့်မြန်မြန်ကြီးလည်းမဟုတ်ဘူးငကိုယူတဲ့လေတဲ့တစနှစလောက်ယူတယ်အဲ့တော့ယူတဲ့အခါမှာဆက်ကယူသံနဲ့ညီအောင်ယူလို့ရတဲ့ပုံပုံများကြတော့ဆက်ကယူနှုံးတိုင်းယူသွားမယ်ဆက်ကအဝင်အထွက်အနည်းမြန်အပေါ့အပြင်းနဲ့မိမိယူမှနဲ့တထက်တဲ့ညှိယူရမမိပြီလားအကယ်၍ဆက်ကယူနှုံးတိုင်းကိုယူဖို့အတွက်အခက်ခဲရှိတဲ့ပုံပုံများဒါပေမဲ့အဲ့လိုယူလို့တချို့ကြတော့လေဒီများသောအပြင်ကတခါမှအဲ့လိုမယူဘူးတဲ့ခါကျတော့စယူယူခြင်းကမောတယ်လို့ကြက်တယ်လို့နေတဲ့ဘဝဖြစ်တတ်တယ်။အဲ့ဒါဘာဖြစ်လို့လဲဆိုတော့အဆုတ်ခန်းနေမပွင့်လို့ကိုယ်ကတာမန်လေးယူနေတော့အဆုတ်ကဖြည်းဖြည်းလေးသွားနေတာ။နည်းနည်းလေးတင်ယူလိုက်တဲ့ခါကျအဆုတ်ခန်းနေကငကိုယ်တဲ့ပို့ပြီးတော့ချဲ့ပြီးတော့ယူရတဲ့အတွက်ကြောင့်အစပိုင်းလေးမှာနည်းနည်းမောတယ်လို့ကြက်တယ်လို့ဖြစ်တတ်တယ်။အဲ့ဒါကိုမညာဘဲနဲ့မှန်မှန်ယူရရင်တော့အဆုတ်ခန်းပွင့်သွား။အဆုတ်ခန်းလည်းပွင့်သွားရောခန္ဓာကိုယ်ရဲ့သွေးအတွေ့လည်းပတ်မှုတွေလည်းကောင်းလာပြီးယောဂါတွေကပျောက်တယ်ဘော။အဲ့တော့ဗာလဲစာယူတဲ့အခါမှာဥသိင်းယူတဲ့ဆက်ကယူနှုံးအတိုင်းယူလို့ရပါတယ်။အဲ့လိုယူနိုင်ရင်ကောင်းတယ်။အဲ့လိုယူလို့မရပါဘူးဆိုတဲ့ပုဂ္ဂိုလ်ကဆက်ကယူနှုံးအတိုင်းယူဖို့မဟုတ်ဘူး။မိမိရဲ့ယူနိုင်တဲ့အယူနှုံးနဲ့ เนาะอชีดูมายะเมอนีเมียนมายะเมอบีนอบ่อมายะเมยัดเล่ชูเล่ไม่ชูหรอกอสรว่าတော့อชีดูอนีเมียนอบ่ออบีนตะญีตะญุติตะเผ่าเน่ชูตวาโลสรุราตอจาชีเล่ตอจาดูเล่ตอจาบีนเล่ตอจาเป่อเล่ตอจายัดเล่ตอจาชูเล่สรอအရာတမာရီမဖြစ်ဘူးဒါကြောင့်မလို့အရှိတူမှန်ရမယ်အနည်းမြန်မှန်ရမယ်အပြော့ပြင်းမှန်ရမယ်အဲဒါရှူသွားမယ်ဖြီးပြီးလေးနဲ့တော့အခုလိုအရှိမပါဘဲနဲ့မိုးကုတ်ကဖြီးပြီးလေးရှူတယ်ပေါ့အဲဒီလိုဖြီးပြီးလေးရှူလဲရဦးစင်းအားလုံးခွင့်ပြုတယ်နောက်တော့ဘယ်အဖြစ်ပြေးလာမယ်ဝေဒနာအဖြစ်ပြေးလာလိမ့်မယ်ဒီဝေဒနာတက်လာတဲ့ခါကျတော့မိမိတို့ရဲ့မူလကမ္မထမ်းသည်အားကိုလို့မရဘူးမရဘူးဆိုတဲ့အကြောင်းအားလဲမှားလို့တော့မဟုတ်ဘူးနော်ဘာကြောင့်လဲဆိုတာသဘောပေါက်လာလိမ့်မယ်အခုတကြိမ်ကြီးမှမကြည့်ရသေးတော့ယောဂီတို့အတွေ့အကြုံနေမရှိသေးဘူးကျင့်ပြီးတဲ့အခါကျတော့အကျင့်ဘဝနေဦးစင်းတို့အဖြေထုတ်သွားမှာအဲ့တော့ဦးစင်းတို့ဒီဦးစင်းဘူတိုင်းကျင့်မဲ့ပုဂ္ဂိုလ်သည်ဟာလားအားလုံးပဲကအားလုံးလိုက်နာရမှာကတတ်မှတ်တဲ့အဋ္ဌံတွင်းမှာဟာလားလှုပ်ခြင်းမြင်ခြင်းမာကြီးရွှေ့ခြင်းတက်တောင်ပြီးလို့ခြင်းမလုပ်ရဘူးအဲ့ဒါလွယ်လွယ်နဲ့လှုပ်တဲ့ပုဂ္ဂိုလ်များနောက်ပိုင်းတက်လို့မရတော့ဘူးတဏှာဤတွင်းမှာသိခံပြီးတော့စနစ်တကျမတိုင်းနာနိုင်ကြီးအတင်းပေးတာလည်းမဟုတ်ဘူးတဏှာဤအတွင်းမှာနိုင်နေပါတယ်သို့တော်လည်းကြိုးစားအားထုတ်မှုတော့အလကားတော့မရဘူးအရင်စားတော့စိုက်ရအောင်အဲ့တော့တဏှာဤအတွင်းမှာစနစ်တကျဒီကဆက်ကယူနှုံးနဲ့ယူလိုတဲ့ပုံပုံများယူသွားအဲ့တော့တရားကျင့်တဲ့ကျင့်စဉ်အခြေခံသဘောတရားနဲ့တကွကျင့်စဉ်သဘောတရားတွေသိသွားပြီအဲ့တော့ယောဂီတို့စတင်ခြင်းမယ်အဲ့တော့နမောတတ္တနဲ့ဘုရားသုံးခြင်းကြော